အလုသမားဆန္ဒပြမှုနဲ့လေဗနန်ကျောင်းသားတပိတ်စတဲ့ဆန္ဒပြမှုတွေမှာရဲလုံညုံကြီးတွေနဲ့အာဏာပိုင်တွေဘက်ကသတင်းမီဒီယာတွေအပေါ်ပြစ်မှတ်ထားဖမ်းဆီးရိုက်နှက်အကြမ်းဖက်ထိန်းသိမ်းခဲ့တဲ့လူရက်တွေအပေါ်ရှုံချတဲ့အနေနဲ့မြန်မာသတင်းသမားတွေကနိုင်ငံတော်သမရာယုံပြည်ရေးပြန်ကြားရေးဝန်ကြီးဌာနတွေရဲ့သတင်းတွေကိုမဖော်ပြကြဖို့သတင်းမီဒီယာတိုက်တွေကိုစီယုံလှုံ့ဆော်သွားဖို့ဆုံးဖြတ်လိုက်ကြပါတယ်။ဒါအပြင်သမရာနဲ့ပြန်ကြားရေးဝန်ကြီးတက်ရောက်ဖို့ရှိတဲ့ရန်ကုန်မှာကျင်းပမဲ့သတင်းမီဒီယာကွန်ဖရင့်ကိုလည်းသတင်းသမားတွေမတက်ရောက်ဘဲသဘိမ့်မှောက်ချဖို့ရှိပါတယ်။အသေးစိတ်ကိုမဆူမွန်ကပြောပြပါမယ်
။ဟုတ်ကဲ့ပါ။မြန်မာနိုင်ငံတွင်းသတင်းမီဒီယာပွင့်လင်းလွတ်လပ်ခါစားအခြေအနေမှာစည်ရဲတင်းမာနေတဲ့နေရာတွေအပါအဝင်သဘိမ့်မှောက်ဆန္ဒပြမှုတွေမှာကိုယ်တိုင်တွားပြီးတော့သတင်းရယူနေတဲ့သတင်းသမားတွေမှန်အာဏာပိုင်တွေဘက်ကတည်တည်ကြီးနဲ့ရိုက်နှက်တာဖမ်းဆီးထိန်းသိမ်းတာတွေကိုရည်ရွယ်ချက်ရှိရှိလှုံ့ဆော်နေတဲ့လုပ်ရက်အပေါ်မြန်မာသတင်းသမားတွေကရှုံချလိုက်ပါတယ်။ပြန်ကြားရေးဝန်ကြီးဌာနဘက်ကသတင်းသမားတွေပေါ်မှာတာဝန်ယူမှုတာဝန်ခံမှုမရှိတာအပါအဝင်သတင်းလောက်တွေဖမ်းဆီးထိန်းသိမ်းခံရတဲ့အပေါ်မှာလည်းပြည်ထရေးနဲ့သမရယုံဘက်ကမမှန်သတင်းထုတ်ပြန်ခဲ့တာတွေအပေါ်မှာအစိုးရဝန်ကြီးဌာနတွေရဲ့သတင်းတွေကိုမဖော်ပြဖို့သတင်းသမားတွေကစုဝေးဆုံးဖြတ်ခဲ့ကြတယ်လို့မြန်မာ Journalist ကိုရက်ကအထွေထွေအတွင်းရေးမှူးကိုမြင့်ကျော်ကပြောပါတယ်။
ကျွန်တော်တို့ NGN ကစသည်သမခတာလုပ်တာပေါ့နော်။ Channel Media ဖွဲ့စည်းတယ်ပါလာအောင်။ Network ဖွဲ့စည်းဝင်ဟောက်တဲ့သတင်းသမားတွေလည်းပါလာအောင်။ Connection ဆက်ပြီးတော့ကြီးအောင်ပါမယ်နော်။ဆင်ပြပြောပါမယ်။အဲဒီမှာတော့မဲ့အစီအစဉ်နှစ်ခုကတော့သမရယုံတို့ပြည်ထရေးတို့ General တို့နဲ့ပတ်သက်တဲ့သတင်းကိုရဲအကန့်အသတ်တစ်ခုနဲ့မဖော်ပြဖို့ပေါ့နော်။အဲ့ဒီဟာက28လုံးမနေ့ကလာမှာတော့နောက်တစ်ခုကတော့ media conference 28 session 29မှာလုပ်နေ media conference ကိုသတင်းသမားတွေမဆက်ဖို့ပေါ့နိုင်ငံငါးမြန်မာဘာလို့လဲဆိုတော့ဘာကြောင့်မတက်လဲဆိုတော့အဲ့ media conference မှာနိုင်ငံတော်သမရတို့ဟောလာပြောင်းလဲမှုတွေတို့အဲ့လိုမျိုးဆက်ရမယ်ဆိုတော့အဲ့ဒါကိုကျွန်တော်တို့ဟိုသတင်းမောက်မယ်လို့ကျွန်တော်တို့ဆုံးဖြတ်တာ
အခုရပိုင်းနေအတွင်းမှာပဲအာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွဲခဲ့တဲ့ရန်ကုန်အလုသမားဆန္ဒပြမှုမှာလည်းသတင်းတော်တွေကိုရဲလုံးညုံရည်တွေကဖမ်းဆီးထိန်းသိမ်းခဲ့တယ်လို့လေဗရန်ကျောင်းသားတပိတ်မှာလည်းသတင်းသမားတွေကိုလိုက်လံပြီးတော့ရိုက်နှက်တာထောင်ထဲမှာထိန်းသိမ်းခဲ့တာတွေဟာလက်ခံနိုင်စရာမရှိဘူးလို့သတင်းသမားတအုပ်ဖြစ်တဲ့ကိုဆိုင်အောင်လင်းကထောက်ပြပါတယ်
ဟုတ်ကဲ့အခုနောက်ပိုင်းကျွန်တော်သတိပြုမိတာကလေဂရိတ်ပခဖြစ်တဲ့နေမှာဒီသတင်းယူရတဲ့နေရာမှာတတော်လေးတို့ဒီလုံခြုံရေးပိုင်းကအားနည်းမှုရှိတာတွေ့ရတယ်ရှေ့ပြည်သားမှာဖြစ်ခဲ့တဲ့လက်မှတ်တွေတို့နောက်ဒီလက်ဗရာမှာဖြစ်တဲ့ကိစ္စတွေမှာကိုတရေတော်တွေကရောပြီးခန်းခံရတယ်အရိုက်ခံရတဲ့ကိစ္စတွေဆိုတာတတော်လေးတို့မဖြစ်တဲ့ကိစ္စတွေကတကယ်တော့နေရာတွေဆောင်ထဲမှာဆက်ခံနေရာမှာပြန်ထွက်လာတယ်ဆိုတော့တတော်ဆိုးရတဲ့ကိစ္စတွေလည်းဖြစ်နေကြဒီကမြေတရက်ခံနေတာတော့ဗျာတကယ်ကိုအဲကိုပြောင်းပြန်လို့ဆိုရင်မီဒီယာသမားတွေကိုရန်သူတွေလိုသဘောမထားမနဲ့လက်တွဲကြီးမှာတရားနဲ့တော့ဖိဖိမမနဲ့ဒီလိုတော့ဆက်ဆံရမယ်ဆိုရင်အကောင်းဆုံးဖြစ်မယ်လို့တော့ကျွန်တော်ထင်တယ်ဗျာ
အာဏာပိုင်တွေဘက်ကအခုလိုမျိုးသတင်းမီဒီယာသမားတွေပေါ်မှာရည်ရွယ်ချက်ရှိရှိပြစ်မှတ်ထားတိုက်ခိုက်လာမှုဟာမီဒီယာလွတ်လပ်မှုရုပ်ရော်လာတဲ့လက္ခဏာဖြစ်တယ်လို့လည်း Flower News Channel ရဲ့အမှုဆောင်အယ်ဒီတာတဦးဖြစ်တဲ့ကိုဆိုင်အောင်လင်းကထောက်ပြပါတယ
်ကျွန်တော်တို့နိုင်ငံရဲ့နေသားကိုတဖြည်းဖြည်းပြောင်းလဲလို့ပါဆိုဒီလိုနည်းနည်းလေးကြာပြီးမျိုးကွေးလာတာတွေအသက်သေးတွေကျောင်းလာတဲ့အချိန်မှာဒီလိုမီဒီယာတွေကိုဒီလိုဒီလက်ဗရာမှာဖြစ်တဲ့ဖြစ်စဉ်မှာဆိုရင်မှပြန်ကြားရေးဆက်ကလည်းတာဝန်ရှိလို့ပြည်ထရေးဆက်ကလည်းတာဝန်ရှိတယ်ပေါ့တို့တော့ဒီမြန်မာပြည်မှာဖြစ်ခဲ့တဲ့ဖြစ်စဉ်တွေအများစုမှာလို့ပဲအစိုးရအနေနဲ့ဒီကိစ္စတွေကိုကုန်းပယ်မှုကျိုးသားနေတယ်ဆိုတာသိရတယ်။ဒီမှာဖြစ်ခဲ့တဲ့ဒုက္ခတွေချိန်ဖောက်မှုတွေဆိုတာဒါအများကြီးကဒီအစိုးရတို့အာဏာပိုင်တို့ကဖြစ်ခဲ့တာ။ဟိုဘယ်လိုလဲဆိုတော့ဒီမီဒီယာတွေကားတဲ့ရှိတဲ့ရိုက်တဲ့မျက်တယ်ဆိုတော့ဒါလူ့ခွင့်ကိုချိန်ဖောက်မှုတွေ။အခုလို့ချိန်မှာဒီမီဒီယာတွေကအကန့်အသတ်လွတ်လပ်လာတော့ကားစားမှုတွေပေါ်ပြလာတယ်ရှိတယ်။တစ်ခါကဟိုတရားမှန်တိုင်းအာဏာရတွေပေါ်ပြလာတယ်ရှိတယ်။ဆိုတော့ဒီချိန်မှာအရေးထိတဲ့လုံနေလာတော့ကျွန်တော်ကခံစားရတယ်။တစ်ခါကဒီလိုတာဝန်ယူမှုမရှိရတယ်တော့ပုံဆိုးတာပေါ့နော်။
ဒါကြောင့်မို့လို့သတင်းသမားတွေကအခုမတ်လအတွင်းမှာပဲပြည်တွင်းသတင်းမီဒီယာစာမျက်နှာတွေပေါ်မှာအစိုးရရဲ့ပြည်ထရေးဝန်ကြီးဌာနနိုင်ငံတော်သမရာယုံပြန်ကြားရေးဝန်ကြီးဌာနစတဲ့အစိုးရနဲ့ပတ်သက်တဲ့သတင်းတွေကိုရက်အကန့်အသတ်တစ်ခုနဲ့ဖော်ပြခြင်းမပြုဘဲစာမျက်နှာအလွတ်ထားပြီးတော့ဘယ်အတွက်ကြောင့်မို့လို့ဖော်ပြခြင်းမပြုဘဲဘာကြောင့်မဖော်ပြရသလဲဆိုတာကိုရှင်းပြထားတဲ့စာသားကိုပဲအဲ့ဒီစာမျက်နှာအလွတ်နေရာမှာဖော်ပြဖို့နဲ့နိုင်ငံတော်သမရာနဲ့ပြန်ကြားရေးဝန်ကြီးတို့တက်ရောက်ဖို့ရှိတဲ့မတ်လ28 28 29ရန်ကုန်မြို့မှာကျင်းပမယ့် International Press Institute ကနေကြီးမှုကျင်းပမယ့် Media Conference ကိုမြန်မာသတင်းသမားတွေဘက်ကတက်ရောက်ခြင်းမပြုဘဲသတိမှောက်ဖို့ဆုံးဖြတ်လိုက်ပါတယ်။ဒီသတိမှလည်းပူးပေါင်းပါဝင်ကြဖို့သတင်းမီဒီယာအဖွဲ့အစည်းတွေမီဒီယာသတင်းတိုက်တွေကိုရှင်းပြစည်းရုံးသွားကြမယ်လို့မတ်လ13ရက်နေ့မြန်မာ Journalist Network အဖွဲ့ဝင်သတင်းသမားတွေစုဝေးပြီးတော့အစည်းအဝေးဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်ရှင်။